ီမောက်ဆုမြို့ကနေမိုးပြဲပဲသွားတဲ့လမ်းမကြီးတစ်ချောက်ကကြီးရွာတွေမှာစစ်ကောင်စီကအချိန်တော်ကြာတပ်ဆွဲအထိုင်ချထားတဲ့ယာယီစခန်းတွေကိုကရင်နီပူးပေါင်းတပ်ဖွဲ့တွေကဒီလ2ရက်နေ့ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေပြင်းထန်နေတာပါ2ရက်နေ့တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေရင်3စင်းနဲ့လာပြီးတော့ဘုံးကျဲတိုက်ခိုက်တာရှိသလိုမနေ့က3ရက်နေ့မှာလည်းလေရင်2စင်းနဲ့ပစ်ခတ်ခဲ့ပြီးလက်နက်ကြီးတွေနဲ့လည်းတောက်လျှောက်ပစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်ဒီမော်ဆူမြို့နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေဖြစ်နေတာနဲ့ပတ်သက်လို့ဒီမော်ဆူဒေသခံတူဦးက VOA ကိုအခုလိုပြောပါရယ
်ဒီမနေ့ကတော့ဆနလီပေါ့နော်မနေ့ကတော့ဒီနေ့ဆိုနီးပါပေါ့မရဆက်တိုင်းရောရှိနေကြဟောဒီနေ့ကဆနလီပဲရှိသေးတယ်ကြဟောပြစ်ခတ်တာအဲ့လိုမျိုးအစာကြီးပြစ်ခတ်တယ်လို့ဒီကြည့်ကြဟောမနေ့ညတော့လေး30ဟောဆက်စိန်နဲ့စိန်ရှိနေကြဟောစကြီးနဲ့ကြီးပေါ့နော်ဟိုလာပြစ်သွားတော့စားတယ်ကြတော့ပထမကျတော့သုံးကြီးနဲ့မှပြစ်သွားတယ်ကြတယ်မဲ့ကျတော့မနေ့ညညတကောင်ငန်စိန်ကြီးပါတယ်ကီတောင်းဆောင်ဖြစ်တယ်ရှိတယ်ကဟုတ
်လက်တလောဒီမော့ဆူတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးကီနီအမျိုးသားများကကွယ်ရေးတပ် KNDF ကတော့ဒီမော့ဆူမြို့နယ်တေးစုလဲကြီးရွာနဲ့ပူဖားကြီးရွာမှာခြေကုပ်တက်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းတွေကိုစက်တင်ဘာ2ရက်နေ့ကဝင်ရောက်စီးနှင်းချေမှုန်းတိုက်ခိုက်ခဲ့တဲ့အကြောင်းဒီကနေ့ထုတ်ပြန်ပါတယ်ထိတွေ့တိုက်ပွဲမှာကီနီတက်မရော KAကရင်နီပြည်လူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦးကလာလာတာဒီမော့ဆိုပြည်သူကာကွယ်ရေးတပ် DMO Local PDF အလဲပိုင်းတိုင်းကရင်နီကယားစစ်ဒေသကွယ်တပ်ရင်းများပူးပေါင်းစစ်ကြောင်းနဲ့ KNDF တို့ပူးပေါင်းတိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲအချိန်၄နာရီကျော်ပြင်းထန်ခဲ့တဲ့အကြောင်းပြောပါရယ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကရရှိပြီးအပဝင်တပ်ဖွဲ့ဝင်30ကျော်သေဆုံးပြီးတော့အများပြားထိခိုက်ဒဏ်ရာရသလိုတော်လိုင်းတပောင်စုဘက်ကလည်းထိခိုက်ဒဏ်ရာရတဲ့သူရှိတဲ့အကြောင်းနဲ့လက်နက်ငယ်မျိုးစုံခဲယံအမြောက်အများရရတယ်လို့ဓာတ်ပုံနဲ့တကွာလူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကတည်ဆုံတဲ့ချက်လက်နဲ့ပတ်သက်လို့ VOA ကတီးကြားအတိမပြည့်နိုင်သေးပါဘူးဒီမော့ဆုဒေတာကန်ကတော့စစ်ကောင်စီတပ်တွေဟာသူတို့အရေးနိုင်တဲ့အခါမျိုးမှာတက်ဆုတ်ခွာပြီးတကြောပြန်အင်အားဖြည့်တင်တာဒီနောက်မှမှအလုံးရင်းနဲ့တဖန်ထိုးစစ်ဆင်တက်ဆွဲတာတွေလုပ်လို့ရှိတယ်လို့ပြောပါတယ်ပြည်ကဲ2022နိုဝင်ဘာလကလည်းအခုလိုအလားတူရာယီတက်စခန်းသိမ်းတဲ့ဖြစ်ရမျိုးရှိခဲ့တာကိုဒီမော့ဆူဒေသခံကထောက်ပြပြောဆိုပါတယ်
ကျွန်တော်တိုင်နေတာကတနစ်ပေါ်တော့ရှိနေတာဟုတ်လုံးဝစိုက်ဆုံနိုင်တယ်ဘုရားကပြောလို့တော့မရဘူးကြာဟုတ်ခဏလေးတော့သူကဆက်သွားတယ်အဲ့လိုမျိုးကတော့ဆုတ်ပါသွားတယ်နှစ်ဖက်စလုံးကပြန်ဆုတ်တဲ့အနေထားမှဆိုတော့သူကပြန်ပြီးတော့လက်ဦးပြန်ကြည့်တာမျိုးလည်းရှိတယ်ကြာဟုတ်အရင်ပြီးခဲ့တဲ့ဆက်စလားပိုင်းဆက်နလားပိုင်းတော့လည်းအဲ့လိုမျိုးကြတာသူတို့ကလုံးဝလိုက်ပုံသွားနိုင်တယ်။ဒါမဲ့လည်းသူကအများကြီးဖြည့်ပြောင်းအောင်လုပ်နေတဲ့အချိန်မှာရှိတဲ့အဲ့လိုမျို
းကီနီဒေတာတခွင်ကိုထိန်းချုပ်နိုင်ဖို့စစ်ကောင်စီကစီးရအပြင်းထန်တိုက်ခိုက်နေတာပါ။နေရာတော်တော်များများမှာအချိန်ကြာအထိုင်ချတက်ဆွဲပြီးတော့လမ်းသွားလမ်းလာတွေကိုတားဆီးစစ်ဆေးတာမမင်းမြန်ပဲပြစ်ခတ်တာတွေလုပ်တယ်လို့ဒေတာခံတွေနဲ့ဒေတာတွင်စစ်ပေးဒုက္ခသည်တွေကိုကူညီနေသူတွေကပြောပါရယ်အတွာလာတွေကိုကန့်တက်ပြီးတော့တားဆီးပိတ်ပင်တာတွေလုပ်တာကြောင့်ဒေတာရင်းစစ်ပေးဒုက္ခသည်တွေအတွက်စေဝါနဲ့ဆန္ဒအိခါတည်ယူရမှာအခက်အခဲတွေရှိပြီးတော့နာမကျန်းဒုက္ခသည်တွေအတွက်အကူအညီတွေလိုနေတဲ့အကြောင်းမိုးပြဲဒေတာကဆစ်ဆောင်တွေကိုကူညီနေသူတူကပြောပါရယ
်အဆင်သိပ်မပြေပါဘူးကျွန်တော်တို့ဒီမနေ့ညဆစ်ဆောင်သခန်းတခုမှဒီစာနာတာတွေများတာပေါ့နော်အဲ့ဒါမင်းများကျွန်တော်တို့သွားတာမှဒီမြို့ဆက်ဆက်ဆိုတဲ့စောက်စီရေရှိတာပေါ့နော်ဒါနဲ့ကျွန်တော်တို့ကစာနာတွေဆက်ဆွေးနေစာလီမဆက်ဆွေးတော့ဒီဝါပေရာတွေအနည်းဆိုလည်းတဲရမယ်ဆိုအန်အန်ဒီရှိတာပေါ့နော်ဒီလိုနဲ့တွေ့ရင်တော့လည်းညင်နေညင်နိုင်တယ်လို့ဒီနေ့ချိန်မှလမ်းသွားနေရတာပေါ့
နေမီမတည်ငြိမ်မှုတွေကြောင့်ကီနီဒေတာအတွင်းတိမ့်နဲ့ချီတဲ့ဒေတာခံတွေစစ်ပီးတင်းရှောင်နေကြရပါတယ်။သူတို့အတွက်စားနပ်ရိက္ခာနဲ့နေရာထိုင်ခင်းပြင်ဆေးဝါးအကူအညီတွေအရေးပေါ်လိုအပ်နေတဲ့အကြောင်းဒေတာခံတွေနဲ့စစ်ရှောင်တွေကိုကူညီနေသူတွေကပြောဆိုကြပါတယ်ရှင်။